ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောမှုတွေနဲ့စစ်တပ်ကိုထိပါတယ်ဆိုတဲ့ဆွဲချက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်တဲ့တပ်မတော်ရဲ့တရားစွဲထားခံရတဲ့တရားလွှတ်တော်ရှင်နေဦးကြီးမြင့်နဲ့ကြပြစရာစောဝေတို့ကအမှုကိုလုံးဝပတ်လပ်ပေးဖို့တရားဥပဒေချောင်းအရဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်။မနေ့ကကော့တောင်းမြို့နယ်တရားရုံးကနေသူတို့ကို350စီမြမကြက်ငွေ350စီနဲ့အမခံပေးလိုက်တာပါ။လွတ်လပ်စွာပြောဆိုမှုတွေအပေါ်မှာတပ်မတော်ရဲ့စွဲတရားစွဲဆိုမှုတွေများလာတဲ့အခြေအနေဟာအယတ္တအစိုးရလက်ထက်နိုင်ငံရဲ့ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်စရာဖြစ်လာတဲ့အနေအထားဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကလည်းသုံးသပ်ပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပြီးခဲ့တဲ့နှစ်ကတနင်္လာနေ့တိုင်းကော့တောင်းမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး55ဦးကော်မတီထောက်ခံပွဲကဟောပြောချက်တွေဟာတပ်မတော်ကိုအကြီးအကျယ်ပြက်စီတယ်ဆိုတဲ့ဆွဲချက်နဲ့တရားလွတ်တော်ရှေ့နေကြီးဦးကြီးမြင့်၊ကြပြဆရာဦးစောဝေ၊ဗိုလ်ကြီးဟောင်းနေမျိုးစင်တို့ကိုစစ်တပ်ကနေနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန် 905 ကာကြီးနဲ့ကော့တောင်းတရားရုံးမှာတရားစွဲဆိုခဲ့တာပါ။ဖေဖော်ဝါရီလ3ရက်နေ့မနေ့ကတော့ကော့တောင်းတရားရုံးမှာတရားလာရင်ဆိုင်တဲ့တရားလွတ်တော်ရှေ့နေကြီးဦးကြီးမြင့်နဲ့ကြပြဆရာဦးစောဝေတို့ကိုမြမကျွေသိန်း50စီနဲ့အာမခံပေးလိုက်ပြီးအင်းစိန်ကားတွေလက်ရှိထောင်ထဲကြခံနေရတဲ့ဗိုလ်ကြီးဟောင်းနေမျိုးစင်ကတော့ကော့တောင်းထောင်ကိုပြောင်းရွှေ့ချုပ်နှောင်ထားပြီးတရားဆက်လက်ရင်ဆိုင်ရမှာဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလ18ရက်နေ့မှာတော့တရားစွဲဆိုထားတဲ့တက်မတော်ဘက်ကတရားလူတွေကိုစတင်စစ်ဆေးသွားမှာဖြစ်တယ်လို့တရားလွတ်တော်ရှေ့နေကြီးဦးကြည်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟို18ရက်နေ့ကြာပြီရှင်။ကျွန်တော်တို့တရားလူစတင်မှာပေါ့။ဒီရဘုံကြီးအငိမ့်သာကြော်ကြော်ဖြစ်နေတယ်။တတိယလိုစစ်နေတယ်။ပြုလို့ရှင်ဒီလိုပြတက်စစ်တွေဖြစ်နေလို့ဆိုတော့သူတို့မလေးတော့ကဘုံကြီးကြော်ကြော်ကတော့သူကတက်ကထွက်သွားပြီ။အဲ့ရိုးရိုးအရွက်ဝင်နေပဲလားလေ။ကျန်တဲ့ဒီလိုပြတက်စစ်တွေဖြစ်တဲ့ဒီလူမျိုးတယောက်နဲ့ဘုံကြီး၅ယောက်ကတော့ဒါကယူနီဖောင်းတင်လာတယ်။ဒါမလို့ကျွန်တော်တို့ကတရားကြီးကပြောင်းတော့မှာဆိုတော့နောက်တရားစီလက်ထက်ကိုတွဲပစ်ခဲ့တယ်ပေါ့နော်။နော်တရားစီလက်ထက်ကမဆက်ဆရာမှာပေါ့။
အဲ့တော့ဆရာတို့ရောမနေ့ကဆရာနဲ့ဒီဥသောဝေနဲ့တော့တင်း50စီနဲ့အာမခံပေးလိုက်တယ်ပေါ့နော်ဆရာအဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင်
။ဟိုအဲ့ဒါဒီဟိုကျွန်တော်တို့ကဒီအဲ့ဒီဒီပါရမီနဲ့ဆက်ကြည့်ကြရမသိကြရပေါ့။ပြရတဲ့အခါမှာတစ်ခါကအစိုးရကဟိုဥပဒေအရရှိရတယ်ပြီးတော့ကျွန်တော်တို့မပေးသင့်ပါဘူးပေါ့ဒီတိုင်းဆရာတို့ကတော့ force နာပေးသင့်ပါလေလို့သူကလျှောက်ထားတယ်ပေါ့။အဲ့ဒါကျွန်တော်တို့ဘက်ကလည်းအဲ့လိုလျှောက်မှန်မှန်သိလို့ကျွန်တော်တို့ကလည်းကော့တောင်းကဆရာတို့တယောက်ကိုအစင်းစင်းမော်လေးသူလက်စစ်လက်မှတ်တွေပါလေယူထားပါတယ်အဲ့ဒါနဲ့အဲ့ဆရာကိုခေါ်ဆစ်လိုက်တဲ့အခါကျတော့အဲ့ဒါနဲ့အဲ့ဒါကျွန်တော်ရန်ကွာအထူးဆရာဝင်းကြီးရဲ့စစ်လက်မှတ်တွေရဲ့အဲ့ကော့တောင်းကဆရာကိုစစ်လက်မှတ်တွေရဲ့ပေါက်ဆက်ပြီးကျွန်တော်တို့ဆေးအာမခံပေးလိုက်တာပ
ါအခုလိုမျိုးနိုင်ငံအတွက်အရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူအများသိစီအောင်လို့ဟောပြောတင်ပြခဲ့ကြတဲ့ဥပဒေပြင်ချာရှင်တွေဒီမိုကရေစီအင်အားစုတွေကိုတက်ပြတော်ကနိုင်ငံတော်အကြီးအကျယ်ပြက်စီတယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုနေတာကတော့လွတ်လပ်စွာပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတဲ့လုပ်ရဖြစ်တယ်လို့တရားလွတ်တော်ရှေ့တွေကြီးဦးကြီးပြေကပြောပါတယ
်လွတ်လပ်စွာပြောဆို Freedom of Expression ကအကြီးကျယ်တည်ခဲ့တာပေါ့နော်ဒီအနယပါတီနဲ့အစိုးရနဲ့လုပ်တဲ့ပြည်ဥပြင်ဆင်ရေးပေါ့အဲ့59ကော်မတီ၆ခံပွဲဟာရင်းစုစည်းဥပဒေပုံမှန်လေးရကျွန်တော်တို့မြို့လူမျိုးမျိုးပါတီရနေပြောရင်တင်ပြီးတော့လုပ်တဲ့ဟောပြောပွဲပေါ့နော်ကျွန်တော်တို့ဖောက်ပြင်တာမရှိဘဲနဲ့အဲတက်မတော်ကဝင်ပြီးတော့တရားစွဲတာပေါ့နော်ဒီမှာတော့တလောက်နှစ်ခေါက်သွားမှာဆိုစားဒီတော့ဗျာလမ်းစီကလည်းသိကြည့်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့အကောင်းဆုံးကတော့ပတ်လာပြီးပဲဒီဟာကျွန်တော်တို့ကိုတမင်ချင်းပြီးတော့စွဲခဲ့တာလေကျွန်တော်တို့လည်းမပြောဘဲနဲ့ကျွန်တော်တို့ပြောခဲ့တယ်တကယ်လို့အပြည့်စုံမဟုတ်ခဲ့တဲ့ဒေါ်လာလေးပြီးကွက်ပြီးတော့ထုတ်နှုတ်ပြီးတော့စွဲတဲ့ဥစ္စာလို့ဒီဟာကတော့ဘူးကြီးလူတော်မချမ်းဘူးပေါ့နော် Freedom of Expression လက်ထိခိုက်တယ်ဒါမှမဟုတ်ဒါတော့ပြန်လည်းရုပ်သိမ်းပြီးပြည်စည်နေလို့ကျွန်တော်တို့ယူဆတယ်တောင်းလဲတောင်းဆိုပါတယ်ခင်ဗျာ
လက်ရှိ NDD ဆိုရတက်တက်55လာတဲ့မှာတော့တက်မတော်ဘက်ကနေပြီးတော့တရားစွဲဆိုထားတာသတင်းသမားတွေဥပဒေပြင်ချာရှင်တွေတက်ကြွလှုပ်ရှားသူတွေ60ကျော်ရှိပြီးသူတို့ကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုထားတဲ့အပူကတော့အနည်းဆုံး50နီးပါးရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်က January လကထုတ်ပြန်ခဲ့ပါတယ်နိုင်ငံသားတွေပေါ်မှာဒီလိုမျိုးဒီမိုကရေစီစံပြက်စီမဲ့တရားစွဲဆိုမှုတွေလုပ်နေတာကိုတော့လစ်လူမရှုထားသင့်ဘူးလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့တုတေသနမှုကိုရဲဝေဖြူအောင်ကပြောပါတယ်
ဒီစစ်တပ်ရဲ့တရားစွဲဆိုမှုတွေကလက်ရှိအစိုးရတပ်မှလက်ရှိအစိုးရတပ်ကြားလာလေးလေးတို့ရဲ့တရားစွဲဆိုမှုနှုံးပုံမြင်လာလေးလေးတွေ့ရတယ်ဒီ2018နောက်ပိုင်းမှာပေါ့နော်ဥပမာဆိုလို့ရှိရင်ဒီ ICJ ကိစ္စလို့ပြဿနာတွေပေါ်လာတယ်ပြီးတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေစုပြင်ကြောင်းလေးလို့ပြဿနာတွေပေါ်လာတယ်အခြားသောနိုင်ငံရေးပြဿနာတွေပေါ်လာအဲ့ဒီနိုင်ငံရေးအချက်အလက်တွေပေါ်လာရင်ပေါ်လာတိုင်းသူ့ကိုဒီစစ်တပ်ကိုဝေဖန်ကြောဆိုတဲ့ပြည်သူတွေတက်ချက်လှူရှားသူတွေလူ့ခွင့်ရေးတက်ချက်လှူရှားသူတွေကိုပြန်ပြီးတရားစွဲနေတာကိုတွေ့ရတာပေါ့နော်ဥပမာဆိုရင်ဥပမာဆိုရင်တောင်းလို့မျိုးဆက်တို့ဒီတစ်ခါမှာအခုဒီဆရာဦးကြီးမြင့်တို့ကြပြဆရာစောဝေတို့သူတို့တွေကဒီဖွဲ့စည်းပုံပြင်ဆင်ရေးကိုပဲပြောတဲ့အတွက်တရားစွဲဆိုခင်းရတယ်လို့ပြောလို့ရတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားပေါင်း632ဦးထိရှိပြီးအကြေးကျခံရသူပေါင်းက84ဦးထောင်ထဲမှာချုပ်နှောင်ထားပြီးလက်ရှိတရားရင်ဆိုင်နေရတာက182ဦးနဲ့ပြည်ပကနေတရားရင်ဆိုင်နေရသူပေါင်းက385ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့ပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလရဲ့နောက်ဆုံးစာရေးကောက်ခံမှုကဖော်ပြထားပါတယ်ရှင်။